ဖေဖော်ဝါရီလနဲ့မှာခြောက်ရောက်ခဲ့တဲ့မြို့သားခေါင်းဆောင်ကြီးဘူကျော်ဆိုင်ရဲ့နှစ်တရာပြည့်အထိမ်းအမှတ်ဖြစ်နေဘူကျော်ရဲ့စိတ်သက်ကိုလေးစားအားကြုံနဲ့မပြီးပဲတကယ်တမ်းလိုက်နာဆောင်ရွက်ကြဖို့ဆိုပြီးတော့သမရဦးသိန်းစင်ကဒီကနေ့နိုင်ငံကိုပြောကြားတဲ့လာဇင်ရေဒီယိုမင်ကွန်းမှာထည့်သွင်းပြောဆိုသွားပါတယ်သမရဦးသိန်းစင်ရဲ့လက်ရှိအစိုးရအနေနဲ့ပညာရေးဆိုင်ရာပြုမြင် ူတို့တောင်းဆိုနေတဲ့ပညာရေးဆိုင်ရာပြည်ပြင်ပြောင်းလဲမှုတွေကိုအစိုးရဘက်ကတကယ်လှုပ်ချင်တဲ့သဘောမတွေ့ရပဲအချိန်ဆွဲနေတယ်တွေ့ရတယ်လို့လဲကျောင်းသားတို့ကဝေဖန်ပါတယ်တမရဦးသိန်းစိန်ဒီကနေ့နိုင်ငံကိုပြောဆိုခဲ့တဲ့မိန့်ခွန်းအပေါ်အမြင်သုံးသပ်ချက်အကြံပြုချက်တွေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဒီကနေ့2015ခုနှစ်မတ်လ1ရက်နေ့မှာနိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့နိုင်ငံကိုရေဒီယိုကနေတဆင့်ပြောကြားတဲ့မိခွန်းထဲမှာဒီမိုကရေစီအသွင်ကူးပြောင်းမှုခိုင်မာဖို့နိုင်ငံပြုပြင်ပြောင်းလဲရေးကြိုးပမ်းချိန်မှာလူသားအရင်းမြစ်ဖွံ့ဖြိုးတိုးတက်ဖို့ပညာရေးစနစ်တရက်အောင်မြင်စွာပေါ်ပေါက်လာနိုင်ရေးရေတိုရေရှည်အစီအမံတွေနဲ့လွှမ်းခြုံစဉ်စားညှိနှိုင်းပူးပေါင်းဆောင်ရွက်ကြပါလို့ပါဝင်ပတ်သက်တဲ့အဖွဲ့အစည်းတွေကိုတိုက်တွန်းပြောကြားခဲ့ပါတယ
်။ကဏ္ဍဆောင်ပြုပြင်ပြောင်းလဲလုပ်ငန်းစဉ်များနဲ့ပညာရေးကဏ္ဍပြုပြင်ပြောင်းလဲမှုကလည်းအရေးကြီးတဲ့အစိတ်ပိုင်းတစ်ခုလုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်။တိုးတော်လည်းပဲနှစ်ပေါင်းများစွာယူရင်းခဲ့တဲ့ကိစ္စရပ်တစ်ခုကိုပြင်ဆင်မှုကြိုးပမ်းတဲ့အခါလိုအပ်ချက်တွေစိန်ခေါ်မှုတွေရှိတာလည်းသဘာဝကျတဲ့ကိစ္စရပ်ဖြစ်ပါတယ
်။ဒီလိုမျိုးသမရဦးသိန်းစိန်ရဲ့ပညာရေးဆိုင်ရာပြုပြင်ပြောင်းလဲမှုဖော်ဆောင်ရေးတိုက်တွန်းချက်အပေါ်မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ရဲ့ခေါင်းဆောင်တဦးလည်းဖြစ်ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီ15ဦးအဖွဲ့ဝင်လည်းဖြစ်တဲ့ကိုအောင်မိုင်းဆန်းကအခုလိုတုံ့ပြန်ပါတယ်
။ဟိုသမရဒီပြောတဲ့စကားကဒီဘဝကြလုံးပြီးတော့တကယ်တမ်းစဉ်းလင်းပြတ်သားတဲ့အနေအထားတရားကိုကျွန်တော်တို့ကမတွေ့ရဘူးခင်ဗျာ။တကယ်လို့ဒါအဲ့လိုကိစ္စကြီးငင်းဆန်းဆန်းလုပ်နိုင်မယ်ဆိုရင်ဒီနောက်ဆက်တွဲပြဿနာတွေပေါ်လာကြရမရှိဘူး။ဟုတ်ကဲ့နောက်ဆက်တော့ပြဿနာတွေပေါ်လာတာတောင်မှအဲ့ဒါကိုဘုန်းဘဲဆူဆန်းသမန်ကန်ကန်လုံးမဲ့အနေအထားမျိုးကိုကျွန်တော်တို့ကမတွေ့ရဘူး။ဒါအပြင်မှာသတင်းစာတွေမှာဘလောက်တိုက်ခိုက်နေကြလဲဆိုတာကြီးကြည့်ကြတဲ့ဟိုဆက်ပြီးတော့ဟိုတို့ပြောနေတဲ့စေနာဟိုကျွန်တော်တို့ရှာလို့မတွေ့ဘူးဖြစ်နေတယ်။ကျွန်တော်တို့ဒီဝင်နိုင်စင်းလေးကဆက်ပေါ်လာတဲ့မျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းကဘုန်းဘဲဆူဆန်းလွတ်တော်မှာအကောင်အထည်ပေါ်လာပြီးဒီဒီပြုလာဖို့လိုအပ်တယ်။အဲ့ဒီဟာဘုန်းဘဲဆူဆန်းဖြစ်မှာဒီနေ့ဆက်တဲ့နောက်ဆက်တဲ့ဒီဝေဒီဒီဝေဒီရတယ်မြန်မာဆက်ဆံပေါ်ထွက်လာပြီးတော့ဒီပညာရေးတူပြင်ကြောင်းလည်းမှုကိုဒီသူတို့သမရတက်တန်အတွင်းမှာဟိုကများကျင်းနဲ့လောက်အောင်တော့သူတို့ကပေါ်ဆောင်ပေးလို့ရနိုင်တယ်သူတို့ကအခွင့်အရေးရသွားနိုင်တယ်အမှတ်တောင်ရချင်းရမှာပေါ့ညာဒါပေမဲ့အဲ့လိုတွေမလုပ်ဘဲနဲ့ဒီလိုဒီလေးလုပ်နေတယ်ဆိုတာဟိုကပညာရေးဆိုင်ရာပြုပြင်ကြောင်းလည်းမှုကိုသူတို့တကယ်လုပ်ချင်တဲ့သဘောမရှိသေးဘူးဆိုတာကိုကျွန်တော်တို့တွေ့ရတယ်
သမရဦးသိန်းစိန်ကသူ့ရဲ့မိခွန်းတဲ့မြန်မာနိုင်ငံအတွင်းအလုတ္တမအခွင့်အရေးရရှိရေးမှာအခြေခံအကြဆုံးဖြစ်တဲ့အနေဆုံးလောက်ခလာစာတတ်မှတ်ရေးကိုလည်းထည့်သွင်းပြောကြားခဲ့ပါတယ
်။အနေဆုံးလောက်ခလာစာတတ်မှတ်နိုင်ရေးဟာဆောင်းလင်းစွာလှုပ်ဆောင်ရမယ့်ကိစ္စဖြစ်တော့ညာလဲညှတာတဲ့နှုံတော်တစ်ခုပေါ်ပေါက်ဖို့အတွက်လုံလောက်တဲ့ပြင်ဆင်မှုများလေ့လာမှုများဆွေးနွေးညှိနှိုင်းမှုများကိုအမြင်ကျကျသဘောထားကြီးကြီးထားပြီးသိခံစိတ်ရှိမှုနဲ့ဆွေးနွေးကြဖို့တိုက်တွန်းပြောကြားလိုပါတယ်။
အလုတ်ရှင်အလုတ်သမားကြားမပြေလည်မှုတွေနဲ့ဆန္နာပြသပိတ်မှောက်မှုတွေမဖြစ်ပေါ်လာနိုင်ရေးကအနေဆုံးလောက်ခလာစာတတ်မှတ်ရေးအရေးတကြီးလှုပ်ဆောင်မှုလိုအပ်တယ်လို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားတမကများအဖွဲ့ချုပ်ရဲ့အကြံပေးပုဂ္ဂိုလ်ဒေါက်တာဆိုင်ခိုင်မျိုးထွန်းကအကြံပြုပါတယ
်။အနေဆုံးလောက်ခလာစာတော့ဒီကရာဒါမြန်မြန်ဆက်ဆံလုပ်မယ့်အရာဖြစ်ပါတယ်။ဟုတ်ကဲ့ကျွန်တော်လည်းဒါဖြစ်ဖို့အတွက်လည်းဆောင်နေကြတာပေါ့နော်။ဒီဆန္ဒပြမှုတော်များများရဲ့အတိအကျပြဿနာဖြစ်စေကြောင်းရာလုခလာဆောင်နဲ့ပါဆင်းနေဖြစ်တယ်။ဆောင်းများများဆိုတာလေဖို့တင်းတင်းရောက်ရတဲ့အလုံးထားဖြစ်ဖို့ဆိုတာလည်းဆိုတာလုပ်ဖို့လိုပါပဲ။နောက်တစ်ခုကဒီဥပဒေဆိုင်ရာတော်များများမှာအလုပ်သမားတွေနားလည်ထားတာကဥပဒေတော့စိတ်ကြီးတော့သူတို့ကဆက်မတင်နိုင်စားထားတယ်ဆို။အဲ့တော့ဒီဥပဒေအတိုင်းကိုလည်းစတင်ပြီးပေါ့။ကျေးဇူးတင်ရင်ဒီလိုမျိုးအင်အားသုံးပြီးရှင်းရမယ်အဆင်မရှိပါဘူးဒီမှာနော်။ဒီတိကျကောင်းမွန်တဲ့ဤလားစိတ်ဆက်စင်းရင်းလမ်းလမ်းနဲ့လည်းဖြည့်ရှင်းနိုင်လို့ကျမတွေလည်းရှင်းနိုင်နိုင်ပါတော့နော်ဒီကြားကြောင်းကိုရွှေ့ဆွေးဆွေးနွေးမှာ။
တနင်္ဂနွေလုံးပြည့်ခတ်ရက်စရေးဆိုင်ရာအပိတက်ညှိနှိုင်းနိုင်မှုနိုင်ငံရေးဆွေးနွေးပွဲမူပေါင်းတွေရေးဆွဲနိုင်မှုတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရညီညာရေးကိုယ်စားလှယ်တွေဖော်ဆောင်နေချိန်မှာပဲကိုကန့်ဒေသစစ်ရေးတင်းမာမှုနဲ့ပတ်သက်လို့သမရဦးသိန်းစိန်ကအခုလိုပြောကြားပါတယ်
။ကိုကန့်ဒေသမှာဖြစ်ပွားနေတဲ့တိုက်ပွဲများနဲ့ပတ်သက်ပြီးမြန်မာနိုင်ငံအစိုးရနဲ့တရုတ်ပြည်သူသမရနိုင်ငံတို့အကြားမှာနယ်စပ်ဒေသများတင်းကျင်းအေးချမ်းရေးအတွက်နိုင်ငံအကြားညီညာစွာအတူရှင်တွဲနေထိုင်ရေးမူကြီး၅ချက်နဲ့အညီပူပေါင်းဆောင်ရွက်ကြဖို့သဘောတူညီထားပြီဖြစ်ပါတယ်
အခုဆိုရင်ကိုကန့်ဒေတာတွင်တည်ငြိမ်အေးချမ်းရေးနှင့်လုံခြုံရေးထိန်းချုပ်လာနိုင်မည်ဖြစ်တဲ့အတွက်ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလည်းစီမံဆောင်ရွက်နေပြီလို့သမ္မတကပြောပါတယ်။ပြည်ထောင်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တနင်္ဂနွေနေ့ပြည့်ခတ်ရက်စရေးဆိုင်ရာညှိနှိုင်းရေးအဖွဲ့အစည်းအဝေးတွေကိုမတ်လလယ်မှာဆက်လက်ပြုလုပ်သွားဖို့ရှိတယ်ဆိုတာကိုလည်းပြည်သူကို ကိုထူးခြားချက်အဖြစ်နဲ့ထည့်သွင်းပြောဆိုပြီးတော့ဗိုလ်ချုပ်ဆိုင်ရဲ့အဆိုအမိန့်တွေတောက်တိုင်းပြည်ပေါ်မှာထားတဲ့အာဇာနည်စိတ်ဓာတ်တွေကိုချီးမွမ်းရုံလေးစားအားကျရုံနဲ့တာဝန်ကျေပြီးလို့မယူဆကြပဲလိုက်နာဆောင်ရွက်ကြပါလို့သမ္မတကမတ်လ၁ရက်နေ့နိုင်ငံကိုပြောကြားတဲ့မိန့်ခွန်းနဲ့ထည့်သွင်းပြောကြားခဲ့ပါတယ်ရှင်။